မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အယက်သားတွေပေါ်မှာအကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူ့ခွင့်ရေးကိုလေးစားပြီးအားလုံးပေါင်းတဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းပြန်လျှောက်လှမ်းဖို့အတွက်ကုလလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်အမေရိကန်သမ္မတကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကဖေဗရူလာအာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဆရာအာဏာသိမ်းတာကြောင့်ဖြစ်လာတာတွေကိုဒီ3နှစ်လုံးလုံးဆက်လက်စောင့်ကြည့်ခဲ့ရမှာအရသာထောင်နဲ့ချီတည်ဆွံ့ရတာအဖမ်းခံရတာနဲ့အရသာတွေကိုစစ်တပ်ကလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာအပြင်လူသားစာနာမှုပြဿနာကြုံလာတာတွေ့ရကြောင်းအာဏာသိမ်းချိန်ကစပြီးအိုးရင်ဆန့်ခေါ်ထွက်ပြက်သူနှစ်တက်တမ3သန်းနီးပါးအပါဝင်အခုဆိုလူပေါင်း2သန်းခွဲကျော်နေရဆန့်ခေါ်ထွက်ပြေးနေကြပြီးအင်းအင်းချင်းနိုင်ငံတွေတက်ပါချင်းချမှုတွေတိုးလာနေတယ်လို့လည်းပြောပါတယ်။ဒါကြောင့်လွန်ခဲ့တဲ့တစ်နှစ်ကျော်ကချမှတ်ခဲ့တဲ့ကုလဆုံးဖြတ်ချက်အမှတ် 2669 ပေါ်မှာအခြေခံပြီးနိုင်ငံတကာအသံဝန်ကပါပါဝင်တောင်းဆိုကြဖို့အချိန်ရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။